မြန်မာနိုင်ငံရဲ့နယ်နိမိတ်ထိဆက်နေတဲ့အိန္ဒိယအရှေ့မြောက်နယ်စပ်မှာလုံခြုံရေးတိုးမြင့်ထားလိုက်ပါပြီ။အိန္ဒိယမြန်မာနယ်စပ်ကြားကတောင်တန်းဒေသတွေဘက်မှာလှုပ်ရှားနေတဲ့ကုကီတပုံ900လောက်မြန်မာနိုင်ငံဘက်ကနေအိန္ဒိယဘက်ကိုဝင်လာတဲ့ဆိုတဲ့ထောက်လှမ်းသတင်းတွေရထားတယ်လို့မဏိပူရပြည်နယ်အစိုးရအကြံပေးကိုဒီအက်စင်ကအတည်ပြုလိုက်ပါတယ်။နယ်စပ်လုံခြုံရေးဂိတ်တွေမှာသတိအနေထားနဲ့ရှိနေကြသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းခေါင်ဖျားတဲ့နေရာတွေမှာစီးရဲလှုပ်ရှားမှုတွေလုပ်နေပြီလို့သူကသတင်းတောက်တွေကိုပြောပါတယ်ဒါပြင်တရားဝင်ခွင့်ပြုချက်မရပဲဒရုန်းယာဉ်တွေပြန်တန်းခွင့်ပိတ်ပင်ထားတယ်လို့လည်းမဏိပူရာပြည်နယ်အစိုးရအကြံပေးကပြောပါတယ်။အိန္ဒိယဘက်ကဝင်လာသူတွေဟာတော်ထဲမှာစီးရဲလေ့ကျင့်မှုတွေလုပ်ခဲ့ကြတဲ့ကုကီးနယ်ပါတပုံတွေဖြစ်ပြီးတိုက်ခိုက်ရေးဒရုန်းတွေပါလာကြတယ်လို့အိန္ဒိယပြည်တွင်သတင်းတွေမှာဖော်ပြနေကြပါတယ်။မဏိပူရာပြည်နယ်မှာဟိန္ဒူဘာသာအများစုကိုးကွယ်တဲ့လူများစုမေသေလူမျိုးတွေနဲ့လူနည်းစုခရစ်ယာန်ဘာသာဝင်ကုကီးတိုင်းသားတွေကြားလူမျိုးရေးပဋိပက္ခတွေဖြစ်နေတာတစ်နှစ်ကျော်နေပါပြီခင်ဗျာ